မြန်မာနိုင်ငံမှာဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေကအကြံဖက်အနေနဲ့ရမှာဒီကနေ့ထိဆိုရင်လူ9955ဦးသေဆုံးခဲ့ရဆိုတဲ့ AAPB မြန်မာနိုင်ငံနိုင်ငံရဲ့အကျဉ်းသားများကိုညှိစောင့်ရှောက်ရေးစီးရင်းနဲ့ပတ်သက်လို့တည်ဆင်းဟာမမှန်ကန်ပဲဖောင်းပွားနေတယ်လို့မြန်မာစစ်ကောင်စီကကြေညာပြောဆိုပါတယ် တကယ်တမ်းတည်ဆုံသူကနေရာ40ဖြစ်ပြီးတော့သူတို့တဦးချင်းရဲ့မှုခင်ဖြစ်ရတွေကိုအသေးစိတ်မှတ်တမ်းယူထားတယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ် AAPP ရဲ့စီးရင်ဖော်ပြချက်ဟာ Facebook လူမှုကွန်ရက်ကရတဲ့အချက်အလက်တွေနဲ့မမှန်မကန်ပြောဆိုမှုတွေကိုကိုးကားထားတယ်လို့လည်းဆိုပါတယ် AAPP ပြောခွင့်ရသူကတော့သူတို့စီးရင်ဟာမိသားစုဝင်တွေရဲ့တီးပြုချက်ရက်ွက်ခြေရွာရဲ့အတီးပြုချက်တွေနဲ့ကပ်ယူထားတာဖြစ်တယ်လို့တည်ဆုံသူတဦးချင်းရဲ့ဖြစ်ရမှတ်တမ်းတွေကိုလည်းပြုစုထားတယ်လို့ဆိုပါတယ် ဒါအပြင်ဗီဒီယိုဓာတ်ပုံတက်တည်ထောက်ထားတွေပါရှိတယ်လို့ပြောပါတယ်ဥပမာအားဖြင့်ဒဝယ်မြို့ကတည်ဆုံသူကိုကျော်မင်းလက်အမှုဆိုရင်စစ်ကောင်စီတင်းမှုတေကင်းနဲ့မှာစိုက်ကယ်မောက်လို့ဦးခေါင်းကိုပြင်းထန်စွာတရားရတယ်လို့ဖော်ပြပေမဲ့ဒီဖြစ်ရမှာစစ်တပ်ကပြစ်ခတ်လိုက်တာကိုဗီဒီယိုမှတ်တမ်းတွေကကဘာတိဖြစ်တယ်လို့လဲ AAPB ပြောခွင့်ရသူကဗီဒီယိုအေကိုပြောပါတယ်မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့မန္တလေးဆန္ဒပြပွဲမှာတည်ဆုံသူမှာကျဲစဉ် နေပြည်တော်ဆန္ဒပြပွဲမှာတည်ဆုံသူမှတက်တွက်ခိုင်းတို့အပါဝင်တချို့ဟာဆန္ဒပြသူအချင်းချင်းကြားပြစ်ခတ်လို့တည်ဆုံလာလို့လည်းဖော်ပြပါရတယ်။ဒါအပြင်တည်ဆုံသူတချို့ဟာနှလုံးရောဂါမျိုးမူလအခံရောဂါကိုဗစ်လိုကာယရောဂါကြောင့်တည်ဆုံသူတွေဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါရတယ်။ AAPB နိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်းဟာတင်းဖွဲ့ဥပဒေအရတရားဝင်မှတ်ပုံတင်ထားခြင်းမရှိတဲ့အပြင်အခုလိုမှတ်မှန်မကန်ထုတ်ပြန်မှုတွေအပေါ်မှာစုံစမ်းအရေးယူသွားမယ်လို့လည်းမြန်မာစစ်ကောင်စီကကြေညာထားတာပါ။ မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်စစ်အုပ်ချုပ်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေလို့လူ9955ဦးသေဆုံးခဲ့တယ်လို့ AAPB ကထုတ်ပြန်ထားပါတယ်။